Welcome to the Voice of America in Burmese.
တော်ရရှင်ပေါင်းတနေ့တန်ညနေခင်းမှာအမောပန်းပြေကြပါရဲ့လားခင်ဗျာ VOA American တန်ရ2014အောက်တိုဘာလ28ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00တိ Washington DC မြို့တော်ကနေလိုင်းနိုမီတာ16.25ဒုကနေတင်ဆက်နေပါပြီကျွန်တော်ညံဝင်းအောင်ပါခင်ဗျာဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါ
ကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမတ်တင်ကြီးထိုင်နေအတူတင်ဆက်ပြီးပါပါဒီကနေ့ထူးခြားတဲ့သတင်းတွေကတော့အီရတ်နိုင်ငံကဘုံခွဲတိုက်ခိုက်မှုအတွင်းလူ12ဦးထက်မနည်းသေဆုံးခဲ့တာဂရုသင်္ဘောနင်းမြှုပ်မှုအတွက်တာဝန်ရှိတဲ့တောင်ကိုရီးယားသင်္ဘောကပတိန်ကိုထေရန်ပေးဖို့တရားလိုရှိနေတွေကတောင်းဆိုလိုက်တာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ဆက်ပြီးပါပါကိုညံဝင်းအောင်ရေ
ဟုတ်ကဲ့ပါခင်ဗျာလွတ်တော်ရဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာကော်မတီရဲ့အစည်းအဝေးခန်းစာထဲမှာစစ်တပ်ရဲ့အခမ်းအနားကိုပိုတိုးပေးဖို့အကြံပြုချက်တွေပါဝင်လာပါတယ်
တပ်မတော်ရဲ့ယက်ဒီကက436ကာကြီးခါကိုလောကပြင်စရာမလိုပါဘူးမူလတိုင်းထားရန်လို့သူရေးပါတယ်အဲ့ဒီမှာလွတ်တော်မှာနေလားငါလားဒဗိတ်လို့ပြီးဆွေးနွေးတဲ့ခါကျရင်သူတို့ဟိုတခုတင်ပြတာကသမရဟာတဲ့မန္တလေးတို့ကကာနည်းနည်း clash ဖြစ်လာလို့ရှိရင်ကာလုံးကို
တကယ်ဖွံ့ဖြိုးရေးပါတီလွတ်တော်ကိုယ်စားလှယ်တူပြောကြားသွားတာပါဒီအကြောင်းနဲ့အတူတည်ဆုံသွားတဲ့အလို့သတင်းတော့ကိုပါကြီးနဲ့ပတ်သက်တဲ့နောက်ဆုံးရတင်ပြချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးတိုက်တို့ကအစီရင်ခံပါလိမ့်မယ်ခင်ဗျာ
။ကနင်းကနေနေရုံကအီရတ်တပ်ဖွဲ့ဝင်တွေနဲ့ရှီးယက်တိုက်ခိုက်ရေးသမားတွေပြန်လည်သိမ်းယူထားတဲ့မြို့စုံမှာအသေးခံဘုံခွဲရေးသမားတအူးကဘုံခွဲတိုက်ခိုက်ခဲ့ပါတယ်။ Jaff Al Sakhar မြို့အပြင်ဘက်ကလုံခြုံရေးရဲကင်းတစ်ခုကိုဘုံခွဲတိုက်ခိုက်ခဲ့တာမှာလူပေါင်းအနည်းဆုံး12ဦးသေဆုံးပြီး23ယောက်ဒဏ်ရာရခဲ့ပါတယ်။အီရတ်နိုင်ငံမြို့တော်ဘက်ဒက်တောင်ဘက်32မိုင်အကွာမှာရှိတဲ့ဒီမြို့ကို IS စစ်သည်ကြော်တွေလက်ထဲကပြန်လည်သိမ်းပိုက်နိုင်တာဟာအရေးပါတဲ့အခြေအနေတစ်ရပ်ဖြစ်တယ်လို့အီရတ်ဝန်ကြီးချုပ် Haider El Abadi ကပြောပါတယ်။ဒီမြို့ကိုဇလိုင်လကလေးကစွန်နီအစွန်ရောက်တွေကသိမ်းပိုက်ထားတာပါ။ဒီတော့တွင်တူရကီနိုင်ငံအနီးစီးရီးယားနယ်စပ်မြို့ဖြစ်တဲ့ကိုဘနီမြို့ကိုထိန်းချုပ်နိုင်မှုအတွက် IS Islamic စစ်သည်ကြော်တွေနဲ့ကတ်လူမျိုးစုတိုက်ခိုက်ရေးသမားတွေကြားတရင်6ပတ်ကြာမြေပြင်တိုက်ခိုက်မှုတွေအတွင်းလူပေါင်း800ကျော်သေဆုံးခဲ့တယ်လို့စီးရီးယားတပ်ကြွလှရှားသူတွေကပြောပါတယ်ဒီတိုက်ပွဲတွေအတွင်းဂျီဟတ်အစွန်းရောက်စစ်သွေးကြွ900နီးပါးနဲ့ခတ်တိုက်ခိုက်ရေးသမား300ကျော်သေဆုံးခဲ့တယ်လို့ဗြိတိန်အခြေစိုက်စီးရီးယားလူခွင့်ရေးအဖွဲ့ကပြောပါတယ်လွန်ခဲ့တဲ့လအတွင်းအမေရိကန်ဦးဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းမှာလည်းသေဆုံးသူ950ဒါမှမဟုတ်အဲ့ဒီအရေးအတွက်ထက်များခဲ့ပြီးအများစုဟာ IS Islamic စစ်သွေးကြွတွေဖြစ်ပါတယ်မြေပြင်တိုက်ခိုက်မှုတွေအတွင်းအရက်သား22ဦးသေဆုံးခဲ့ပြီးကိုဗန်နီမြို့နယ်လူမှုအများစုဟာတူရကီနိုင်ငံမှာဖွင့်လှစ်ထားတဲ့ဒုက္ခသည်စခန်းတွေစီကိုထွက်ပြေးခဲ့ကြတဲ့အကြောင်းလူခွင့်အဖွဲ့ကပြောပါရယ်ဒီအပိုင်းအတွင်းမှာအမေရိကန်တိုက်လေယာဉ်တွေဟာ IS စစ်သွေးကြွတွေရဲ့ပစ်မှတ်တွေကို၅ချိန်ထပ်မံတိုက်ခိုက်ခဲ့ပါရယ်
ယူကရိန်းနိုင်ငံလွှတ်တော်ရွေးကောက်ပွဲကျင်းပပြီးနောက်တနေ့ဒီကနေ့တနင်္လာနေ့မှာတော့ရုရှားလိုလားသူခွဲရွေရေးသမားတွေအားကောင်းရာယူကရိန်းအရှေ့ပိုင်းဒေါညက်မြို့စင်ချေဘုံအရက်မှာလက်နက်ကြီးတွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်နေပါတယ်။စစ်တနတ်ထံတွေပောက်ကွဲထန်တွေကြားနေရပြီးတိုက်ခိုက်မှုပြင်းထန်တယ်လို့ဒေါညက်မြို့တော်ဝန်ယုံကပြောပါတယ်။ယူကရိန်းဆိုရနဲ့ရုရှားလိုလားသူခွဲရွေရေးသမားတွေကြားစက်တမလာမှာအပြည့်ခတ်ရဆယ်ရရရှိထားတဲ့ကြားကပဲဒေသရင်းမှာတော့အတော်လေးတင်းတင်းမာမာရှိနေသေးတာဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့လွှတ်တော်ဆိုင်ရာရွေးကောက်ပွဲမှာလဲယူကရိန်းရှေ့ပိုင်းကမဲဆန္ဒရှင်3000နီးပါးမဲပေးခွင့်မရခဲ့ပါဘူးယူကရိန်းသမ္မတပီထရိုပိုရိုရှန်ကိုကတော့သူတွန်းအားပေးနေတဲ့ဒီမိုကရေစီနှိကြပြပြင်ပြောင်းလဲရေးဥရောပသမ္မတနဲ့ပို့ပြီးနီးနီးကပ်ကပ်ဆက်ဆံရေးကိုအင်တိုက်အားတိုက်ထောက်ခံတဲ့ထောက်ခံချောင်းကိုအခုဆန္ဒမဲတွေကပြသနေတယ်လို့ပြောဆိုလိုက်ပါတယ်မဲဆန္ဒကောက်ယူမှုနှစ်ခုအရလက်ရှိသမ္မတပီထရိုပိုရိုရှန်ကိုအဖွဲ့နဲ့တခြားဥရောပလူလာသူပါတီတွေရွေးကောက်ပွဲကိုဦးဆောင်နေပါတယ်။လက်ရှိဆန္ဒမဲကောက်ယူမှုရလဒ်တွေအရမစ္စတာပီထရိုပိုရိုရှန်ကိုရဲ့အဖွဲ့ကမဲရလ23ရာခိုင်နှုန်းရရှိထားပြီးဒီအရေးအတွက်ကလွှတ်တော်တွင်မှအများစုကြီးစိုးနိုင်မဲ့အရေးအတွက်တော့မဟုတ်သေးပါဘူး။ဝန်ကြီးချုပ်အာဆန်နီယက်ဆင်ယူရဲ့ Popular Front ကတော့မဲရလ27ရာခိုင်နှုန်းနဲ့နောက်ကလိုက်နေပါတယ်။အပြိုင်ပါတီကြီးတွေဥဆောင်နေတာဖြစ်ပေမဲ့လို့လေမစ္စတာပိုရိုရှန်ကိုရောမစ္စတာယက်ဆင်ယူနှစ်ဦးစလုံးတို့ကဥရောပသမ္မတနဲ့နီးကပ်တဲ့ဆက်ဆံရေးပြန်လည်ထူထောင်ဖို့နောက်နိုင်ငံရဲ့ဒေဝါလီခံရလူဆဲဆဲအခြေအနေကနေပြန်လည်ဆွဲတင်ဖို့လိုအပ်တယ်လို့အများကရှုမြင်ထားတဲ့ကိစ္စတွေအပေါ်ပြုပြင်ပြောင်းလဲရေးအတွက်နှစ်ဖက်စလုံးတို့ကစီယုံခဲ့ကြတာဖြစ်ပါတယ်။ညွန်ပေါင်းဆွေးနွေးပွဲတွေကိုတော့ဒီကနေ့တနင်္လာနေ့မှာစတင်ကြဖို့စီစဉ်ထားပါရရှင်။
တူနီးရှားနိုင်ငံရွေးကောက်ပွဲတာဝန်ရှိသူတွေဟာဒီကနေ့မှမဲတွေကိုစတင်ရေးတွက်နေပါတယ်။ဇန်နဝါရီလအတွင်းကဖွဲ့စည်းပုံအခြေခံဥပဒေတည်ခိုးအတည်ပြုသတ်မှတ်ချိန်ပြီးတဲ့နောက်လွှတ်တော်အမတ်နေရာတွေကိုရွေးချယ်နေတာပါ။ရွေးကောက်ပွဲအကျိုးရလဒ်တွေကိုတနင်္လာနေ့မှစတင်ရေးတွက်နေပြီးကြာသပတေးနေ့ဟာနောက်ဆုံးဖြစ်ပါတယ်။အလယ်အလတ်အစ္စလာမစ်ပါတီတစ်ခုဖြစ်တဲ့အနာဒာပါတီနဲ့နစ်ဒာထုံးစ်ပါတီတွေဟာတိုင်းပြည်တွင်လွှတ်တော်အမတ်219နေရာတွေကအများစုကိုရရှိလိမ့်မယ်လို့ခန့်မှန်းထားကြတာပါတနင်္ဂနွေနေ့မဲဆန္ဒကောက်ယူမှုပြီးဆိုရင်တော့သူ့ရဲ့ပါတီကအများဆုံးအနိုင်ရနိုင်တဲ့အခြေအနေမှာရှိတဲ့အကြောင်းနစ်ဒာထုံးစ်ပါတီခေါင်းဆောင်ဘဲဂျီကိတ်အစာဘီကပြောပါတယ်2011ခုနှစ်မှာတူနီးရှားနိုင်ငံသားတွေဟာအာနာရှင်ဇိုင်အယ်အဘဒိုင်းကိုရာထူးကပြုတ်ချပြီးတဲ့နောက်ကျင်းပတဲ့ရွေးကောက်ပွဲအတွင်းပါတီပေါင်း90ကျော်ဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်။အဲဒီနှစ်အတွင်းကျင်းပတဲ့ရွေးကောက်ပွဲမှာအနက်ဒါပါတီဟာမဲအများဆုံးအနိုင်ရခဲ့ပြီးတနင်္ဂနွေနေ့ကရရှိခဲ့တဲ့မဲရလဒ်တွေဟာသမိုင်းဝင်ဖြစ်တယ်ဆိုပြီးတော့လည်းပါတီခေါင်းဆောင်ရစ်ချက်ဂန်နိုချီကပြောပါတယ်ခင်ဗျာ။
အနောက်အာဖရိကမှာလူပေါင်း 9,000 နီးပါးတို့သေဆုံးခဲ့ရပြီဖြစ်တဲ့အီဘိုလာကူးစက်ပြန့်နှံ့မှုကိုပိုပြီးတုံ့ပြန်ဆောင်ရွက်နိုင်ဖို့လိုအပ်ချက်တွေအပေါ်မှာအာရုံစိုက်ကြဖို့ကုလဆိုင်ရာအမေရိကန်သံမတ်ကြီးကပြောဆိုလိုက်ပါတယ်။သံမတ်ကြီးဆမန်သာပါဝါကဂီနီနိုင်ငံမှာတရက်တာနေထိုင်ခဲ့ပြီးတဲ့နောက်ဒီကနေ့တနင်္လာနေ့အစောပိုင်း Twitter စာမျက်နှာမှာလိုအပ်ချက်အတိုင်းအတာကမယုံနိုင်စရာပါပဲ။အခြေခံအခြားဆုံးအရင်းအမြစ်တွေကအသက်တွေကိုကယ်တင်နိုင်မယ်လို့ရေးသားခဲ့ပါတယ်။ဆီးရီးယားလျွန်းနဲ့လိုင်ဗီးရီးယားနိုင်ငံတို့အပါအဝင်အီဘိုလာအဆိုးဆုံးဖြစ်ပွားနေတဲ့နိုင်ငံတွေကိုဒီသတင်းမှာအတွင်သူမှသွားရောက်နေတာဖြစ်ပါတယ်။ဂီနီနိုင်ငံတွင်မှနေစီမထားဆရာဝန်များအဖွဲ့နဲ့အမေရိကန်ယောဂထင်းချုပ်ကာကွယ်ရေးဌာနတို့အပါအဝင်ဂီနီနိုင်ငံတွင်အီဘိုလာလူနာတွေကိုကုသပေးရေးအားထုတ်မှုတွေဖြစ်တဲ့ကုသရေးအစအုံနဲ့ဆောက်လုပ်တာလူမှုပညာပေးရေးလုပ်ငန်းတွေကိုလည်း Miss Power ကဦးစားပေးဖော်ပြခဲ့ပါတယ်။ဒါအပြင်တနင်္ဂနွေနေ့ကသမ္မတဥပမာကပြည်သူ့ကျန်းမာရေးနဲ့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးတွေနဲ့ပြည်တွင်းအီဘိုလာကူးစက်ပြန့်နှံ့မှုတွေကိုထိန်းချုပ်နိုင်ရင်တင့်တော်တဲ့အတိုင်းအတာချမှတ်လှုပ်ဆောင်ရေးလို့အင်ပီရောကသုံးနှုန်းထားတဲ့အစီအဝေးကိုလည်း Miss Power ကဗီဒီယိုကနေပါဝင်ဆွေးနွေးခဲ့ပါတယ်ရှင်
ဗီယိုအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တင်လာနေညနေခင်းသတင်းများကို VOE ကနေကြေညာနေပါတယ်။လူပေါင်း300ကျော်တည်ဆုံခဲ့တဲ့ April အတွင်းကစီဝူဂရုတင်မောနေမြုပ်မှုမှာတာဝန်ရှိတဲ့တင်မောကက်ပတိန်ကိုတည်တံပေးဖို့တောင်ကိုရီးယားတည်ရလူရှင်တွေကဒီကနေ့တင်လာနေမှာတောင်းဆိုလိုက်ပါတယ်။တခြားတင်မောအမှုရန်17ယောက်ကိုတော့ထောင်ဒဏ်15နှစ်ကနေအနှစ်30အထိပြစ်ဒဏ်ချမှတ်ဖို့သူတို့ကလိုလားနေတာပါ။ဒီလူတွေပေါ်ပြစ်ဒဏ်ချမှတ်ဖို့တရားရုံးကတင်လာနေနှောင်းပိုင်းမှာရက်သတ်မှတ်မှာပါ။ဒီကနေ့ကွန်ဂျူးကတရားရုံးကိုလာခဲ့သူတောင်ကိုရီးယားဂရုတင်မောအမှုရန်15ယောက်ဟာတင်မောနေမြုပ်စင်မှာတင်မောကိုပထမဆုံးဆွန့်ခွာသွားသူတွေဖြစ်ပါတယ်။တင်မောနှမျိုးစင်မှာအထက်တန်းကျောင်းသားကျောင်းသူများစုပါဝင်တဲ့ခီးတွေကိုတင်မောပေါ်မှာဆက်နေကြဖို့ပြောဆိုပေးမယ်။တင်မောမူရန်တွေဟာတင်မောကိုဆွန့်ခွာလာခဲ့တာကြောင့်သူတို့ကိုအခုလိုတရားရုံးတင်ဆွဲချက်တင်ခဲ့တာပါ။ဒီကနေ့တရားရုံးကြားနာမှုကိုတေဆုံးသူတွေရဲ့မိသားစုဝင်တွေလည်းတက်ရောက်ခဲ့ပါတယ်ခင်ဗျာ။
လွန်ခဲ့တဲ့ဆယ်စုနှစ်တည်းတုန်းကမြောက်ကိုရီးယားတို့ပြန်ပေးဆွဲခဲ့တဲ့ဂျပန်နိုင်ငံသားတွေအရေးမြောက်ကိုရီးယားတို့ရဲ့စုံစမ်းစစ်ဆေးချက်နောက်ဆုံးရအချက်အလက်တွေကိုရယူဖို့ဂျပန်တာဝန်ရှိသူတွေဒီကနေ့တနင်္လာနေ့မှာပျုံယမ်းမြို့တော်ကိုထွက်ခွာသွားကြပါပြီ။ပြန်ပေးမှုနဲ့ပတ်သက်ပြီးမြောက်ကိုရီးယားအထူးစုံစမ်းစစ်ဆေးရေးကော်မတီနဲ့ဂျပန်ကိုယ်စားလှယ်အဖွဲ့တို့လေးရတာခီးစဉ်အတွင်းမှာဆွေးနွေးကြဖို့လည်းရှိပါတယ်။1980ပြည်လွန်နှစ်တွေအတွင်းမြောက်ကိုရီးယားတရှိုးတွေကိုလေးချင်တင်နန်းပေးနိုင်မဲ့ဂျပန်နိုင်ငံသားတွေကိုပြန်ပေးဆွဲခဲ့တယ်ဆိုတာကိုမြောက်ကိုရီးယားဘက်ကဝန်ခံထားပါတယ်။ဒီအထက်က9ယောက်ကိုဂျပန်နိုင်ငံကိုပြန်ပို့ပေးခဲ့ပြီးမဲ့နောက်ထပ်တရားစင်ကျော်ကတော့တည်ဆုံကုန်ကြပြီလို့ပြောဆိုထားတာပါ။ဂျပန်နိုင်ငံကတော့ပြန်ပေးဆွဲခဲ့ဂျပန်နိုင်ငံသားတွေရဲ့ကံကြမ္မာနဲ့ပတ်သက်လို့တရင်းအချက်လက်တွေပိုပြီးရရှိနိုင်ဖို့မြောက်ကိုရီးယားကိုဖိအားပေးနေတယ်လို့နောက်ထပ်ပြန်ပေးဆွဲခံရသူတွေရှိနေသေးတယ်လို့လည်းယုံကြည်ထားတာဖြစ်ပါတယ်ရှင်
။ဘရာဇီးနိုင်ငံမှာသမ္မတဒီလ်မာရိုဆက်ဖာနောက်တစ်ကြိမ်သမ္မတသက်တမ်းအတွက်အနိုင်ရလိုက်ပါတယ်။ရွေးတက်ပြီးမဲရီရဲ့98ရာခိုင်နှုန်းမှာ 51.5 ရာခိုင်နှုန်းကိုမစ္စတာရိုဆက်ဖ်ကရရှိထားပြီးပြိုင်ဘက်ဗဟိုလက်ရာရင်းလွှတ်တော်အမတ် ACO Navis ကိုအနိုင်ရခဲ့တာပါ။ အခုလိုအနိုင်ရခဲ့တာလက်ရှိဆူရရဲ့လုပ်ငန်းတွေပုံမကောင်းမွန်အောင်လုပ်ဆောင်သွားနိုင်ဖို့အတွက်မျှော်လင့်ချက်မဲတွေဖြစ်တဲ့အကြောင်းနဲ့လက်ရှိအချိန်ဒီမှာထက်အများကြီးပိုကောင်းအောင်လုပ်နိုင်တဲ့သမရတယောက်ဖြစ်အောင်ဆောင်ရွက်သွားမယ်လို့သမရရိုဆက်ကပြောပါတယ်။လဝဲရင်တယောက်ဖြစ်တဲ့မစ်ရိုဆက်ဟာဒီလအစောပိုင်းတော့ပထမတစ်ကြော့ရွေးကောက်ပွဲမှာမဲအများဆုံးရခဲ့ပေမဲ့လို့အစိုးရဖွင့်နိုင်တော့တဲ့အရေးအတွက်ကိုမပြည့်မီခဲ့တာကြောင့်ဒီတစ်ခေါက်တစ်ကြော့ပြန်ရွေးကောက်ပွဲမှာစီးပွားရေးပညာရှင် Nevers နဲ့ပြန်လည်ရှင်းပြန်ရွေးခံခဲ့တာဖြစ်ပါတယ်။မေယာလက်တွေဟာ2003ခုနှစ်ကတည်းကသမရနေရာယူလာခဲ့တဲ့မစ်ရိုဆက်ရဲ့အလုတ်သမားပါတီအပေါ်ထောက်ခံမှုအဖြစ်မြင်ရပါတယ်။အလုတ်သမားပါတီဟာလူမှုဖူလုံရေးအစီအစဉ်တွေကိုတိုးမြှင့်လှုပ်ဆောင်တာ၊စင်ရဲသားတန်းတဲ့ခြေကိုအလေအလက်လူရန်းစားတွေဖြစ်လာအောင်ကူညီလှုပ်ဆောင်ပေးနိုင်ခဲ့တာတွေကြောင့်လူမှုရဲ့အတိမတ်ပြုထောက်ခံမှုကိုရနေတာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုအနောက်မြောက်ပိုင်းပြည်နယ်ဝါရှင်တန်ပြည်နယ်ထက်တန်းချောင်းမှာပြီးခဲ့တဲ့သတင်းပတ်တနက်ပစ်ခတ်မှုကြောင့်တည်ဆုံးသူ2ယောက်ရှိသွားပြီဖြစ်ပါတယ်။အသက်16နှစ်အရွယ်ဂျီနာဆိုရီယာနိုတနင်္ဂနွေနေ့ညကတည်ဆုံးခဲ့တယ်လို့ဆေးရုံတာဝန်ရှိသူတွေကအတည်ပြုပါရတယ်။ဆီယက်တယ်မြောက်ပိုင်းမိုင်30ကျော်မှာရှိတဲ့ Marysville Field Church အထက်တန်းချောင်းကစားတောက်ဆိုင်မှာတနက်ပစ်ခတ်မှုအတွင်းသူမနဲ့တခြားကျောင်းသား၄ဦးတို့တနက်မှန်ခဲ့တာဖြစ်ပါတယ်။ဒဏ်ရာရထားသူယောက်ျားလေး2ဦးနဲ့မိန်းကလေး2ဦးစုစုပေါင်း3ဦးတို့တော့ဆေးရုံတက်နေရဆဲဖြစ်ပါတယ်။ဒီထဲကယောက်ျားလေး2ဦးနဲ့မိန်းကလေး2ဦးတို့ကစိုးရိမ်စရာအခြေအနေမှာရှိပါတယ်။တနက်သမားကတော့ကျောင်းသား Jaylen Freiberg ဖြစ်တယ်လို့မျက်မြင်တွေကပြောကြပြီးသူ့ကိုယ်သူတနက်နဲ့ပြစ်သေဆုံးခဲ့သူပါသူဟာ American ဌာနေတိုင်းရင်သား Tulalip မြို့နယ်ဆိုဝင်ထင်ရှားတဲ့မိသားစုဝင်တဦးဖြစ်တယ်လို့သတင်းဌာနတွေကဖော်ပြကြပြီးတနက်ပြစ်ခတ်မှုမှာဒဏ်ရာရကြသူတွေထဲက2ဦးကသူ့ရဲ့ဝမ်းခွဲညစ်ကိုတွေဖြစ်ပါတယ်ပြစ်ခတ်မှုကိုတော့စုံစမ်းနေဆဲဖြစ်ပါတယ်ရှင် Direct from Washington The Voice
of Americaနောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်နဲ့မတ်တင်ကြီးထိုက်တို့ကပြောပြခဲ့ကြတာပါ။ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့အထင်မှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်။သတင်းတော့ကိုပါကြီးနဲ့ပတ်သက်တဲ့သတင်းတွေမတင်ဆက်ခင်အခုတော့ဖွဲ့စည်းပုံပြင်ဆင်ရေးအလားအလာတွေကြည့်ရအောင်ပါ။ပြည်အောင်စုလွတ်တော်ရဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာကော်မတီရဲ့အစီရင်ခံစာထဲမှာအတိုက်ခံဒီမိုကရေစီအင်အားစုတွေလိုလားတဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာအချက်လက်တွေကိုပယ်ချထားပြီးစစ်တပ်ရဲ့အခန်းကဏ္ဍကိုပိုတိုးပေးဖို့အကြံပြုချက်တွေထည့်သွင်းထားပါတယ်။ဖွဲ့စည်းပုံကိုဒီမိုကရေစီနီးကျအောင်ပြုပြင်ပြောင်းလဲမှုတွေလုပ်ရမယ့်အစားစစ်တပ်ကဏ္ဍကိုတိုးပေးလိုက်တာကြောင့်ဒီမိုကရေစီပြုပြင်ပြောင်းလဲမှုအတွက်စိုးရိမ်စရာဖြစ်ရတယ်လို့အတိုက်ခံနိုင်ငံရေးလှုပ်ရှားသူတွေဘက်ကယူဆပါတယ်။စုံစမ်းမေးမြန်းထားတဲ့ VOA သတင်းတော့ကိုအောင်ရဲမောင်မောင်ကရန်ကုန်မြို့ကနေသတင်းပေးပို့ပါရစေ
။ပြည်ထောင်စုတော်နာယကအမိန့်နဲ့ဖွဲ့စည်းပေးခဲ့တဲ့ခြေကံဥပဒေပြင်ဆင်ရေးအကောင့်ထဲဖော်မှုကော်မတီရဲ့အစည်းအဝေးခန်းစာထဲမှာပြည်သူတွေနဲ့ဒီမိုကရက်တစ်အင်အားစုတွေပြင်ဆင်လိုတဲ့ပုံမှန်တော်တော်များများကိုပြင်ဆင်မပေးထားတာကိုတွေ့ရတယ်လို့ပြည်ထောင်စုတော်ကိုယ်စားလှယ်တွေကပြောဆိုလာတာပါ။အော်တိုဘာလ22ရက်နေ့ကတင်ပြခဲ့တဲ့ဒီအစည်းအဝေးခန်းစာထဲမှာကော်မတီထဲမှာပါဝင်တဲ့တက်မတော်သားတွေရဲ့တင်ပြထားချက်အရအများပြည်မလိုလားနေတဲ့ပုံမှန်436နဲ့ပုံမှန်59ကိုလည်းမူလတိုင်းထားဖို့တင်ပြထားတာကိုတွေ့ရတယ်လို့ပြည်ခံမျိုးပါတီရဲ့အမျိုးသားတော်ကိုယ်စားလှယ်ဦးလာဆွေကပြောပါတယ်။ဒါပြင်ဒီကော်မတီရဲ့အစည်းအဝေးခန်းစာထဲမှာစစ်တပ်ရဲ့အခန်းကဏ္ဍကိုရှော့မပေးတဲ့အပြင်ကာလုံရဲ့အခန်းကဏ္ဍကိုပို့ပြီးတော့မြင့်တင်ခြင်းတဲ့အချက်တွေကိုတော့ဖော်ပြထားတဲ့အတွက်လွှတ်တော်တွင်ဆွေးနွေးမယ့်အချိန်မှာအခြေတင်ဆွေးနွေးမှုတွေအထိရှိလာနိုင်တယ်လို့ဦးလာဆွေကပြောပါတယ်
။တပ်မတော်ရဲ့ရည်ရည်ချက်က436ကာကြီးခါကိုလောကပြင်စရာမလိုပါဘူး။မူလတိုင်းထားရန်လို့သူတို့ရေးပါတယ်။အဲဒီမှာလွှတ်တော်မှာနေလားငါလားဒပိတ်လုပ်ပြီးဆွေးနွေးတဲ့ခါကျရင်သူတို့ဘာကြောင့်ဒါကိုမပြင်ချင်တာလဲဆိုတော့အဲ့ကျမှသူတို့ဟိုတခုတင်ပြတာကသမရဟာတဲ့မန္တလေးတို့ရကနည်းနည်းကလစ်ဖြစ်လာလို့ရှိရင်ကာလုံကိုသဘောတတ်မချက်တောင်းပြီးတော့လွှတ်တော်ဖြတ်သိမ်းခွင့်ရှိရဆိုတော့အချက်ကိုသူထပ်ရှိတာဒီပိုင်းသူလုတ်ပါတယ်သူတော့သူများနိုင်ငံတွေမှာကြော်ကြားဘူးတာလွှတ်တော်ကနေသမရအောင်ယုံကြည်မရှိတင်သွင်းပြီးတော့ဖြုတ်ချတာတော့ကြားဘူးတယ်သမရအနေမှာယုံကြည်မရှိလို့လွှတ်တော်ကြီးကိုတခုလို့ဖြုတ်ချပြစ်တယ်ဆိုတော့ကျွန်တော်မကြားဘူးဒါတော့ကျွန်တော်နည်းထူးဆန်းတယ်လို့ဒါမျိုးတွေတော့ပါတာပေါ့နော်
အခုတင်ပြလာမယ့်အစီရင်ခံစာကိုလေ့လာကြည့်မယ်ဆိုရင်တိုင်းသားအင်အားစုတွေနဲ့အတိုက်ခံနိုင်ငံအင်အားစုတွေကပြင်ဆင်ဖို့လိုလားနေတဲ့အဓိကပုတ်မှ95ခုပြင်ဆင်ရေးကိုစစ်တပ်ဘက်ကပြင်ဖို့မလိုလားဘူးဆိုတာကိုထင်ထင်ရှားရှားကြီးတွေ့မြင်နေရတယ်လို့မြန်မာနိုင်ငံရဲ့လေ့လာအကဲဖြတ်ဒေါက်တာရေမျိုးသိန်းက VOA ကိုပြောပါတယ
်လက်ရှိအချိန်မှာဒီတက်မတော်သားလွတ်တော်ကိုယ်စားလှယ်တွေကပုတ်မှ436ပြင်ဆင်ရေးကိုအလုံးဝဟိုသဘောမတူတဲ့သဘောမျိုးရှိတယ်အခုတော့ပုံမှန်59ပြင်ဆင်ရေးကိုလည်းပဲသဘောမတူတဲ့အနေအထားမျိုးရှိတယ်။အဲရေပူရအဖြစ်ပြောရင်ပေါ့လေဖွဲ့စည်းပုံအခြေခံဥပဒေအဓိကပုံမှန်ဒီ95ခုပြင်ဆင်ရေးကိုเนาะဒီတက်မတော်ဘက်ကနေပြီးတော့ ဟိုသဘောမတူတဲ့သဘောမျိုးတွေတွေ့နေရတယ
်။အာဒါဆိုရင်တိုင်းသားပြည်သူတွေပြင်ဆင်ကြတဲ့အချက်တွေကိုပြင်မပေးနိုင်မှုဆိုတဲ့သဘောဖြစ်နေတဲ့အတွက်မြန်မာနိုင်ငံမှာအခြေခံဥပဒေပြင်ဆင်ရေးအချက်တဲမျိုးနဲ့ရင်ဆိုင်လာရနိုင်မယ်လို့ယူဆတာလားခင်ဗျ။အ
ဲ့ဒီအခါကျတော့ဒီနိုင်ငံရေးအတိုက်ခံနိုင်ငံရေးအင်အားစုတွေနဲ့တိုင်းသားပြည်သူလူထုကပြင်ချင်တာလေဒီအထက်ပုံမှန်95ခုကိုပြင်ချင်တာအဲ့ဒီအခါကျတော့အဲဒီလိုနေထားမျိုးဖြစ်နေတဲ့အခါကျတော့တကယ်လို့ဒါဟာလွတ်တော်ထဲမှာပြည်တော်စုလွတ်တော်ထဲမှာမဲခွဲဆုံးဖြတ်မယ်ဆိုလို့ရှိရင်ဒီတက်မလို့သာလွတ်တော်ကိုယ်စားလှယ်ကမထောက်ခံရင်ဒီဖွဲ့စည်းပုံခြေရောက်မှုတွေပြင်ဆင်ရေးဟာရှုံးနေတဲ့သဘောမျိုးဖြစ်နေတာကိုတွေ့ရတယ်အဲ့ဒီခါကျတော့အဲ့ဒီအနေအထားမျိုးကြုံတွေ့လာလို့ရှိရင်ကျွန်တော်တို့နိုင်ငံမှာကြုံတွေ့နေရတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေရဲ့အကျပ်တဲကိုကျွန်တော်တို့ကြော်လွှားနိုင်မှုခက်ခဲမယ်လို့မြင်တယ်
။အတိုက်ခံပါတီကြီးတစ်ခုဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့စစ်တပ်ရဲ့အခန်းကဏ္ဍကိုဖွဲ့စည်းပုံထဲမှာရှော့ဖို့တောင်းဆိုနေပေမဲ့ရှော့မပေးတဲ့အပြင်ဒီထက်ပိုပြီးတော့တိုးလာတဲ့အတွက်ဒီမိုကရေစီကူးပြောင်းရေးအတွက်စိုးရိမ်မကင်းဖြစ်ရတယ်လို့ NLD ဘိုအလုံးမှုဆောင်ဦးညံဝင်းကပြောပါတယ
်။ကျွန်တော်မြင်တော့လေတမတော်ကလွတ်တော်တွင်ပါဝင်နေတာဟိုရဥပဒေရတော့ဒါဥပဒေနဲ့အညီလို့တော့သူပြောမယ်ဒါမလို့ဒါအရှင်းအနတမှုမရှိတဲ့အခွင့်အရေးယူမှုလို့ပဲကျွန်တော်တို့မြင်တယ်။အုပ်ထပ်ပြီးတော့မဆုတ်ခွင့်နဲ့ထပ်တိုးလာတဲ့အတွက်လည်းခြံရလို့နေနေတော့စိုးရိမ်ပြီးတယ်။ဘာအတွက်စိုးရိမ်လဲဆိုတော့ဒီမိုကရေစီရဲ့အတွက်စိုးရိမ်ပြီးနော်အဲ့ဒါပါ
စေဆွေးရကကမခရလုပ်ပြီးတော့ရေးဆွဲပေးခဲ့တဲ့ဒီ2008အခြေခံဥပဒေထဲမှာဆိုရင်ပုံမှန်458ခုနဲ့ဇယား5ခုပါရှိနေတာပါအဲ့ဒီထဲကမှအရေးကြီးဆုံးဖြစ်တဲ့ဖွဲ့စည်းပုံကိုအလွဲတကူပြင်ဆင်နိုင်ရေးနဲ့ပတ်သက်တဲ့ပုံမှန်436ကိုအဓိကပြင်ဖို့ပြည်သူ5သန်းကလက်မှတ်ထိုးပြီးတော့ပြည်ထောင်စုတော်ကိုတင်ပြတောင်းဆိုထားတာလည်းဖြစ်ပါတယ်တရုတ်ရှိဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်ကိုလေ့လာကြည့်မယ်ဆိုရင်တော့အကောင့်ထဲဖော်ရေးကော်မတီကပြည်ထောင်စုတော်မှာအစီရင်ခံစာတင်ပြပြီးတဲ့အခါမှာအဲ့ဒီကော်မတီရဲ့တင်ပြမှုတွေကိုလွှတ်တော်ကိုယ်စားလှယ်တွေကဝိုင်းဆွေးနေပြီးရင်ဖွဲ့စည်းပုံပြင်ဆင်ရေးဥပဒေကြမ်းတရက်ရေးဆွဲပြည်ထောင်စုတော်ကိုပြန်တင်ပြပြီးတော့မှဆွေးနွေးမှုတွေကိုထပ်ပြီးလုပ်မှဖြစ်တဲ့အတွက်အပိုင်းနှပိုင်းကွဲနေတဲ့သဘောလည်းရှိနေပါတယ်ဒီအစ်စ်တွေဆောင်ရွက်နေတဲ့အချိန်မှာလွှတ်တော်ထဲမှာပါဝင်နေတဲ့စစ်တပ်ရဲ့ကိုယ်စားလှယ်25ရာခိုင်နှုန်းကပြင်ဆင်ရေးကိုကန့်ကွက်မယ်ဆိုရင်ပြည်ထောင်တော်ကိုယ်စားလှယ်85ရာခိုင်နှုန်းမပြည့်တော့တဲ့အတွက်အခက်အခဲတွေရှိလာဦးမယ်လို့လေမြမအရေးလေးလာသူတွေကရှုမြင်သုံးသပ်နေကြတာပါခင်ဗျာ
တော်ဒါရှင်များရှင်လက်ရှိမြမနိုင်ငံအကူးပြောင်းကာလမှာတရားဥပဒေစိုးမိုးရေးအရေးကြီးတယ်ဆိုတာကိုအစိုးရကရောအတိုက်ခံတွေကရောညှိညွန်းပြောဆိုကြပါတယ်အဲ့ဒီတော့လက်ရှိမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးဆိုတာတကယ်ပဲအသက်ဝင်နေပြီလားသောတာရှင်တွေကရောဘယ်လိုယူဆကြပါသလဲအခုလာမယ့်အင်္ဂါနေ့ဓာတ်ရိုက်လေးလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေ VOA ဖုန်းနံပါတ်ဖြစ်တဲ့0923328555 4နဲ့ Fast နံပါတ်0923328555 2တို့ကိုဆက်သွယ်နိုင်ပါတယ်ဒရိုက်ပါဝင်မဆွေးနွေးနိုင်လို့စာနဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ခြင်းနဲ့ဆိုရင်လေ VOA email လိပ်စာ burmese@voanews.com ကိုပေးပို့နိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်မနေ့ပြန်အင်္ဂါညဒရိုက်လေးလိုင်းစီစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ကိုပါကြီးနဲ့ဆိုင်တဲ့သတင်းပေးပို့ချက်ပါပြစ်ခတ်ဖမ်းဆီးမှုကြောင့်တေဆုံးသွားတယ်လို့မြန်မာစစ်တပ်ကသတင်းထုတ်ပြန်ထားတဲ့တက်ကြွလှရှားသူလည်းဖြစ်အလို့သတင်းနောက်လည်းဖြစ်တဲ့ကိုပါကြီးခေါ်ကိုအောင်ကျော်နိုင်ရဲ့ရိုးအလောင်းကိုဖော်ထုတ်စစ်ဆေးမယ်ဆိုရင်မိသားစုမပါပဲအလောင်းဖော်ထုတ်တာမျိုးမလုပ်ဖို့မိသားစုဝင်တွေကတောင်းဆိုလိုက်ပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမကသတင်းပေးပို့ထားပါတယ
်။မော်ပီနယ်ကြိုက်မြောမြို့ကမြို့မရဲစခန်းကိုလူတက်မှုအလောင်းဖြောက်ပြက်မှုတွေနဲ့အမှုဖွင့်တိုင်ကြားထားတဲ့အလို့သတင်းတော်ကိုပါကြီးရဲ့ဇနီးဖြစ်သူကဒီကနေ့မှပဲမိသားစုမပါဝင်မဲ့အလောင်းဖော်ရာမျိုးကိုမလုပ်ဖို့အတွက်ကြိုက်မြောရဲစခန်းကတာဝန်ရှိသူတွေကိုတောင်းဆိုလိုက်ပါတယ်။အလောင်းဖော်ဖို့ကိစ္စတွေနဲ့ပတ်သက်လို့ရဲစခန်းကနေစီစဉ်ဆောင်ရွက်နေတာကိုသိရှိရတဲ့အကြောင်းရဲစခန်းကတာဝန်ရှိသူဒူရဲအုပ်တဦးနဲ့ဆက်သွယ်ပြောဆိုခဲ့တာတွေကိုအခုလိုပြောပါတယ်။
အဲတဲ့မျိုးရဲစခန်းကိုဒီမှာချက်ချင်းကန့်ကွက်တယ်ဆိုပြီးဒီမှာဖုန်းဆက်လိုက်တဲ့အခါကျသူပြောတယ်သူရဲအုပ်စိုက်မရောစိုက်မရောဟိုဟာမျိုးမရဲစခန်းကတာဝန်ပြုသူရဲအုပ်ဘိန်းဆန်းဝင်သူကျွန်တော်တို့တိုင်းမင်းတွေတုံးရှိပါတယ်တဲ့တိုင်းမင်းတွေတာပါတဲ့ဒီမှာကကန့်ကွက်တယ်နော်ဒီမှာမိသားစုမရှိပဲဒီလောက်ကိုခေါ်ရင်ဒီမှာတရားဆွဲတယ်အဲ့လိုပြောတာတယ်ဒီမှာပြင်းပြင်းထန်ထန်ကန့်ကွက်ပြီးသွားပြီတကယ်လို့များသူတို့ဖော်မယ်ဆိုရင်ကျွန်တော်တောင်းရှင်တို့ယူရမယ်အဲ့လိုပြောလိုက်တယ်
ချိန်မီယောမြို့မရဲစခန်းကဒူရဲအုပ်သိန်းစန်းဝင်းကတော့အလောင်းဖော်ဖို့တက်ဆိုင်ရာတက်တဲ့တာဝန်ရှိသူတွေကိုစာတင်ထားတဲ့အကြောင်းနဲ့မိသားစုမပါဝင်မဲ့အလောင်းဖော်မှာမဟုတ်တဲ့အကြောင်း VOA ကဆက်သွယ်မေးမြန်းစင်မှာအခုလိုပြောပါတယ်
။ဟုတ်ကဲ့ဖော်ဖို့အတွက်ကျွန်တော်တို့ကဒီတရားသူကြီးတွေကိုစာတင်ရပါတယ်။ပြီးတော့ကျွန်တော်တို့အထက်ဌာနအစီအစဉ်ကိုစာတင်ရပါတယ်ခင်ဗျာ။အဲဒီစာတင်တာကိုကျွန်တော်တို့ကစာအလောင်းဖော်ဖို့အတွက်စာတင်ထားပါတယ်ဆိုတာပြီးတယ်ပြောကြတာပဲဆိုတော့နောက်ပြီးတော့ကျွန်တော်တို့ကဒီအလောင်းပိုင်ရှင်ရဲ့ခွင့်ပြုချက်မရပဲနဲ့ဒီအလောင်းကိုဖော်လို့မရပါဘူးကွာမတနာတော့မိသားစုကနေပြီးတော့ဟုတ်ကဲ့ဖော်လို့ရပါပြီသူတို့ရဲ့ရှေ့မှာပဲကျွန်တော်တို့ကဖော်ပြီးမှာပဲဖြစ်ပါတယ်ခင်ဗျာအမှန်တကယ်တကယ်တော့အလောင်းကိုဖော်ဖို့တဲ့စာရီတင်ထားတာကိုစကမ်းမူကနေအလောင်းကိုဖော်ဖို့ပြုဖို့အတွက်ကိုသက်ဆိုင်ရာတရားသူကြီးပေါ့နော်အဲပြီးတော့သက်ဆိုင်ရာဆရာဝန်ပြီးတော့သက်ဆိုင်ရာတက်နယ်ပေါ့နော်မြုပ်ခဲ့တဲ့တက်တွေကိုကျွန်တော်တို့ကအထက်အသင်းစင်ကိုစာရီတင်ထားတာကိုအလောင်းဖော်ဖို့လုပ်နေပါပြီဆိုပြီးတော့စခန်းမကပြောလိုက်တာဗျ။ဒီကိစ္စကမတန်တာလို့ခွင့်ပြုချက်နဲ့မတန်တာလို့မိသားစုရှိမှပဲအလောင်းကိုဖော်မှာပါလို့နော်
။ကျမီယောယက်စကန်မှာအောက်တိုဘာလ26ရက်နေ့ကအမှုဖွင့်တိုင်ကြားတဲ့အခါမှာအထက်အဖွဲ့အစည်းရဲ့အမိန့်အရဆိုပြီးမနေ့ပိုင်းမှာအမှုဖွင့်ခွင့်မပေးခဲ့ပေမဲ့ညနေပိုင်းမှာတော့အမှုဖွင့်ခွင့်ပေးခဲ့တာပါ။အမှုဖွင့်ချိန်မှာတက်တဲ့တွေနဲ့အတူဖွင့်ခဲ့တာဖြစ်ကြောင်းမြို့ကန်တဦးကတော့အခုလိုပြောပါဗျ။
အမှုဖွင့်ပြီးတော့ပြီဆိုတော့သူတို့ကအလောင်းပြန်ဖော်ရမယ်ဟာဆိုတော့လုံးယူလုံးစင်တိုင်းတော့ရမှာပေါ့ဟိုမှာဒီနေ့တော့ဒီမနေ့ကမတ်တန်တာတို့ဆစ်စီပါတယ်ဆစ်စီတစ်ခါလဲဆစ်စီတာပေါ့ဆစ်စီပြီးတော့နောက်ကျန်တဲ့တပ်ပိတွေကိုလည်းဆွတ်တယ်ဆိုတော့ဆစ်ပြီးပါပြီပေါ့လေတပ်ပိအနေနဲ့ဒီအကောင်တူခေါ်တဲ့ခါကြရင်အဲမိသားစုခေါ်ရမှာဒီအဲ့ဒီမှာတပ်ပိတွေမှာကဘယ်သူတွေပါလဲဆိုတော့နိုင်စုမြင့်ပါတယ်နောက်ကိုအောင်ပါပါတယ်နောက်ပြီးတော့နှောင်းလှပါတယ်
အော်တိုဘာလ26ရက်နေ့ညနေပိုင်းတုန်းကတော့ရန်ကုန်မြို့တော်ခမ်းမရှိမှာထောင်ထဲချီရှိတဲ့နယ်ပယ်အသီးသီးကတက်ကြွလှုပ်ရှားသူတွေကအလွတ်သတင်းတော့ကိုပါကြီးရဲ့ဖြစ်ရက်နဲ့ပတ်သက်လို့အမှုမှန်ပေါ်ပေါက်ဖို့နဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးပေးဖို့အတွက်တောင်းဆိုထားတာပါဇနီးဖြစ်သူနိုင်ငံရေးအချင်းသားဟောင်းမတ်တန်နာကတော့အရက်ဖက်နဲ့နိုင်ငံရေးအဖွဲ့အစည်းအသီးသီးရဲ့တောင်းဆိုချက်တွေဟာသူ့မိသားစုရဲ့တောင်းဆိုချက်သာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ကိုပါကြီးရဲ့အလောင်းကိုပြန်လည်စစ်ဆေးတဲ့အခါမှာမိသားစုပါဝင်ရမှာဖြစ်ပြီးအလောင်းကိုဖော်ပြီးတဲ့နောက်မှာတော့ရန်ကုန်မြို့ကိုပြန်လည်တည်ဆောင်လာမှာဖြစ်ကြောင်းပြောဆိုထားပါတယ်ရှင်
ဗီယိုသတင်းနောက်မအေးမရဲ့သတင်းပေးပို့ကြပါခင်ဗျာ။ဒါနဲ့တစတဲ့တင်ပြကျင်တာက၃ရောင်ချက်အဖွဲဝင်ဟောင်းဖြစ်သူအလွတ်သတင်းနောက်ကိုပါကြီးတည်ဆုံမှုမှာအမှုမှန်ပေါ်ပေါက်ရေးလွတ်လပ်ပြီးကျွမ်းကျင်တဲ့ပညာရှင်တွေပါဝင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းပေးပို့တဲ့လူသတ်မှုမှာပါဝင်ပတ်သက်တဲ့သက်ဆိုင်ရာတာဝန်ရှိသူတွေကိုတရားဥပဒေနဲ့အညီစုံစမ်းဖော်ထုတ်အရေးယူပေးဖို့မြန်မာဒီမိုကရေစီအင်အားစုတွေကကြေညာချက်အသီးသီးထုတ်ပြန်တောင်းဆိုလိုက်ကြပါတယ်ကိုပါကြီးတည်ဆုံမှုနဲ့ပတ်သက်လို့မြန်မာအရေးလှုပ်ရှားသူတွေရဲ့သဘောထားအမြင်တွေကိုမတ်စုမုံကစူးစီးတင်ပြထားပါတယ်
။ဖန်စီထိန်းသိမ်းထားတဲ့အချိန်မှာတနက်လှူပြီးတော့ထွက်ပြေးဖို့ကြိုးစားတဲ့အတွက်ကိုပါကြီးလို့ခေါ်တဲ့ကိုအောင်ကျော်နိုင်ကိုပြစ်ခတ်မှုတွေအတွင်းမှာတည်ဆုံသွားပြီဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနကနေပြီးတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကိုအကြောင်းကြားလာတာနဲ့ပတ်သက်လို့နိုင်ငံသားတဦးဖြစ်တဲ့ကိုပါကြီးအနေနဲ့နိုင်ငံသားအခွင့်အရေးလူခွင့်ရေးဆုံးရှုံးပြီးတော့တရားဥပဒေရဲ့အကာအကွယ်ကိုမရရှိခဲ့ဘဲတည်ဆုံခဲ့ရတယ်လို့သတင်းထင်ချမ်းမှုတွေရှိခဲ့တဲ့အတွက်ဒီအမှုမှန်ပေါ်ပေါက်ရေးဆန္ဒထုတ်ဖော်မှုတွေနဲ့အတူအဖွဲ့အစည်းအသီးသီးကကြေညာချက်တွေကိုထုတ်ပြန်ပြီးတော့ဝိုင်းဝန်းတောင်းဆိုနေကြပြီဖြစ်ပါတယ်။တရားဥပဒေကြောင့်အရလွတ်လပ်ပြီးတော့မျှတတဲ့စုံစမ်းစစ်ဆေးမှုတွေဖော်ထုတ်ပေးဖို့ကို88မျိုးဆက်ခေါင်းဆောင်တွေအပါအဝင်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေလူခွင့်ရေးလှုပ်ရှားသူတွေလူမှုအခြေပြုအရက်ဖက်အဖွဲ့အစည်းပေါင်း56ဖွဲ့ပါဝင်တဲ့ဒီမိုကရက်တစ်အင်အားစုတွေဘက်ကလည်းစုပေါင်းသဘောထားထုတ်ပြန်ကြေညာခဲ့ကြပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းများအဖွဲ့လုပ်ငန်းဖော်ဆောင်ရေးကော်မတီဝင်ဦးရဲအောင်ပြောပြတာက
နံပါတ်၁ဒီဖြစ်စဉ်ကိုအသေးစိတ်လက်ထက်ကြေညာကြတဲ့စုံစမ်းစစ်ဆေးကော်မရှင်ကိုဖွဲ့စည်းဖို့ကျွန်တော်တောင်းဆိုထားပါတယ်။နောက်တစ်ခုကကိုပါကြီးဖြစ်စဉ်နဲ့ပတ်သက်ပြီးနိုင်ငံသားတွေနဲ့ပတ်သက်တဲ့နိုင်ငံသားအခွင့်အရေးပေါ့နော်။နိုင်ငံသားတွေအတွက်ကာကွယ်မှုမရှိကြဘူးလေ။ကာကွယ်မှုမပေးနိုင်တဲ့လက်ရှိအခြေအနေကိုလည်းကျွန်တော်ဆောင်ရွက်တဲ့သူတွေကိုချုပ်ချထားပါတယ်ခင်ဗျာ။
အခုလိုမျိုးကိုပါကြီးတည်ဆုံခဲ့ရတဲ့အမှုဟာလူခွေချိုးဖောက်မှုဖြစ်ပြီးတော့သတင်းသမားတွေကိုလည်းချင်းချောက်ရကြတယ်လို့ငိမ့်ညာရေးဖော်ဆောင်မှုကိုလည်းထိခိုက်စေနိုင်တဲ့အတွက်ဒီအမှုကိုအ мян ဆုံးစစ်ဆေးပေးဖို့နဲ့လူကုန်တိုက်ခါနဲ့အညီတကြိုခွင့်ပေးဖို့တာဝန်ရှိတဲ့သူတွေကိုတောင်းဆိုပါတယ်လို့လည်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ကမဖြိုဖြိုအောင်ကပြောပါတယ
်ဒီဟိတ်ဟောင်းကိုအမှုမှန်ပေါ်ပေါက်ဖို့ဒါဖော်ထုတ်ဝင်လို့ရတဲ့လူတွေရေးယူဖို့ပေါ့နော်ကျွန်တော်ကအဲ့ဒါကိုလိုလားတယ
်အခုလိုမျိုးဖန်စီထိန်းသိမ်းထားခြင်းအတွင်အသက်ခံလိုက်ရတဲ့ကိုပါကြီးရဲ့အမှုမှာဥပဒေကြောင့်အရာတရားဥပဒေနဲ့မညီညွတ်မှုတွေရှိနေတယ်လို့လည်းမြန်မာနိုင်ငံရှိနေမြောက်ကွန်ရက်ကဦးကိုနီကအခုလိုသုံးသပ်ပါတယ်
သူကဘယ်လိုအကြောင်းကြောင့်အဆောင်စစ်ဘာနာကိုရောက်တာတော့သူ့ကိုယ်ကဘသူကအဲ့နေရာကိုခေါ်ထားပြီးဘာတွေမင်းနေတာတော့အဲ့ဒီမင်းတဲ့လူမာဒီလိုမင်းနေတဲ့အခွင့်အာဏာရှိသလားမရှိဘူးလားဒါတွေကျွန်တော်တို့ကမင်းစရာရှိတယ်နောက်တစ်ခုကျွန်တော်တို့ကဒီလိုမျိုးလူတစ်ယောက်ကိုဟဲ့လားဘသူကပဲဖြစ်ဖြစ်ပြမှုကျလို့လည်းကျွန်တော်ဖမ်းပြီးခေါ်တယ်စစ်တယ်စီးတယ်ဆိုရင်အဲ့ဒီလိုလွယ်လွယ်ကူကူဒီလူကတနတ်ကိုလုနိုင်ရလောက်အောင်အနေထားမျိုးထားလိထားထားမရှိပါဘူးအဲ့တော့ဒီမှာကျွန်တော်တို့ရှင်းနေရှုတော့မှဆိုရင်တော့အဲ့ဒီဖမ်းနေဆိုတဲ့လူစီးတယ်ဆိုတဲ့လူပြက်တယ်ဆိုတဲ့လူကိုမေးစရာမေးဖို့နေအကြောင်းအများရှိပါတယ်အဲ့ဒီမေးဖို့နေအားလုံးဟာဒီစဲဥပဒေနဲ့အညီမေးမဲ့မေးဖို့နေပါအဲ့ဒီဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းလိုက်နာသလားလုသလားဆိုတဲ့ဟာတွေကိုကျွန်တော်တို့ကမေးချင်တာပါအဲ့ဒီသိတဲ့အလောင်းကိုလည်းသိသေးချာကြည့်ရဟုတ်လားရှေ့ကပြဋ္ဌာန်းထားလားနောက်ကပြဋ္ဌာန်းလားအနာကပြဋ္ဌာန်းလားဘာလဲပေါ့နော်နောက်တခြားသူခန္ဓာကိုယ်မှာဘာသာရေးရွှေ့လဲအဲ့ဒီအားလုံးကိုဆရာဝန်ကနေဆက်ရတယ်ဆက်ပြီးတော့ဆရာဝန်ကသူ့ရဲ့စစ်ဆေးတွေ့ရှိချက်တွေကိုတရားသူကြီးရှေ့မှာလာအစ်စ်ခံရတယ်အဲ့ဒါလို့အစ်စ်ခံပြီးမှတရားသူကြီးကဟာမဟုတ်ဘူးဒီမှာတရားရီကတနက်နဲ့မပစ်ခင်နိုင်ရောအရင်ကျိုးနေတယ်နော်ဒါတေးပြီးမှပြစ်ထားတာမဟုတ်ရင်ဒါမသိမရှင်းမှပြစ်ထားတာဆရာဝန်ကဒါတွေအလုံးကျွန်းနိုင်တယ
်ကိုပါကြီးတည်ဆုံမှုနဲ့ပတ်သက်ပြီးတော့လူပေါင်းတစ်ဒီမိုကရက်တစ်ပါတီဘက်ကလည်းဖမ်းဆီးထိန်းသိမ်းခဲ့တဲ့တာဝန်ရှိတဲ့သူတွေကိုအမြန်ဆုံးစုံစမ်းစစ်ဆေးပေးဖို့နဲ့ဥပဒေနဲ့အညီထိရောက်စွာအရေးယူဖို့အကြေညာချက်ထုတ်ပြန်တောင်းဆိုပါတယ်ကိုပါဤတည်ဆုံမှုနဲ့ပတ်သက်ပြီးတော့အောက်တိုဘာလ28ရက်နေ့တနင်္လာနေ့ညနေ6နာရီမှာလဲမန္တလေးမြို့ကဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကဝမ်းနေခြင်းအထိမ့်မဲ့ဖျောင်းနိုင်ထွန်းဆူတောင်းပွဲတွေကျင်းပဖို့စီစဉ်နေတယ်လို့လဲဒေသခံသတင်းတောက်ကိုမင်းထန်ငင်းညံကပြောပါတယ်။အလွတ်တန်းသတင်းတောက်တူဦးဖြစ်တဲ့ကိုပါဤတည်ဆုံမှုမှာနိုင်ငံသားတူဦးဖြစ်တဲ့အတွက်ရတဲ့ရထိုက်တဲ့ဥပဒေပါအခွင့်အရေးတွေရပိုင်ခွင့်ရှိတယ်လို့ဒီမှုနဲ့ပတ်သက်ပြီးတော့ပြည်သူလူထုအချိန်နဲ့တပြေးညီသိရှိနိုင်မှုသက်ဆိုင်ရာတာဝန်ရှိတဲ့သူတွေအသီးသီးကပွင့်လင်းမြင်သာမှုရှိရှိနဲ့သတင်းထုတ်ပြန်နိုင်ရေးမီဒီယာတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီကသတင်းထုတ်ပြန်ထားပါတယ်ရှင်
မဆူမွန်ရဲ့စူးစီးတင်ပြချက်ပါခင်ဗျာ VOA ရထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ထိတ်တချင်းတောင်းညင်တဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာလိုက်ကတဆင့်လဲစာရေးသားဆက်သွယ်နိုင်ပါတယ်လိပ်စာက VOA မြန်မာပိုင်းအစီအစဉ်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြီးပဲဖြစ်ပါတယ်ခင်ဗျာအခုကျွန်တော်တို့ထုတ်လွှင့်နေတဲ့ radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9:00နာရီကနေ9:00ခွဲအထိ나이ဝက်ကြာ Asia Set 7 ဂျိုဒူးကနေဖမ်းယူနာကြည့်ရှုနိုင်ပါတယ်ခင်ဗျာဒီကနေ့ည9:00နာရီ VOA အစီအစဉ်တွေတင်ဆက်တဲ့အခါစီးပွားရေးသက်တမ်းရောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာစတဲ့အစီအစဉ်တွေကိုနားဆင်ရတော့မှာပါခုတော့သတင်းအကြီးအကျယ်ကိုကိုအောင်ကပြောပြပါမယ
်။နေဦးနေနေတော့ကအီရတ်တပ်ဖွဲ့ဝင်တွေနဲ့ရှီးရတက်ခတ်ရေးသမားတွေပြန်လည်သိမ်းယူထားတဲ့မြို့စုံမှာအသေးခံဘုံခွဲသမားတဦးကဘုံခွဲတက်ခတ်ခဲ့တဲ့အတွက်လူပေါင်းအနည်းဆုံး11ဦးသေဆုံးပြီး23ဦးဒဏ်ရာရသွားပါတယ်။အီရတ်နိုင်ငံမြို့တော်ဘက်ဒတ်တောင်ဘက်31မိုင်အကွာမှာရှိတဲ့ဒီ Jeff L. Saka မြို့ပြင်ဘက်ကလုံခြုံရေးရဲကင်းတစ်ခုကိုအကြမ်းဖက်သမားတယောက်ကဘုံခွဲတက်ခတ်ခဲ့တာဖြစ်ပါတယ်။ယူကရိန်းနိုင်ငံလွှတ်တော်ယူကောက်ပွဲကျင်းပပြီးနောက်တနေ့ဒီကနေ့တနင်္လာနေ့မှာတော့ရုရှားလိုလားသူခွဲတက်ရေးသမားတွေအားကောင်းရာယူကရိန်းအရှေ့ပိုင်းဒေါညက်စ်မြို့စင်ဂျီဘုံအရက်မှာလက်နက်ကြီးတွေနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်နေကြပါတယ်။စစ်သည်နှစ်တန်းတွေပောက်ကွဲတန်းတွေကြားနေရပြီးတိုက်ခိုက်မှုပြင်းထန်တယ်လို့ဒေါညက်စ်မြို့တော်ဝန်ယုံကပြောပါတယ်။ယူကရိန်းအစိုးရနဲ့ရုရှားလိုလားသူခွဲတက်ရေးသမားတွေကြားစက်တင်ဘာလမှာပြစ်ခတ်ရစေးရရှိထားတဲ့ကြားကပဲဒေသတွင်းမှာအတော်လေးတင်းတင်းမာမာဖြစ်နေတာဖြစ်ပါတယ်။တူနီးရှားနိုင်ငံရွေးကောက်ပွဲတာဝန်ရှိသူတွေကဒီကနေ့မှာမဲရီကိုစတင်ရည်တွက်နေပါတယ်။ဇန်နဝါရီလအတွင်းကဖွဲ့စည်းပုံအခြေခံဥပဒေသစ်ကိုအတည်ပြုသတ်မှတ်ချိန်ပြီးတဲ့နောက်လွှတ်တော်အမတ်နေရာတွေကိုရွေးချယ်နေတာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုကိုအောင်ပြောပြခဲ့တာပါ။ဒီကနေ့ညနေအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ Joe Gill ဖြစ်ပါတယ်။ကျွန်တော်ကတော့ညံဝင်းအောင်ပါ။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိလိုင်းနိုမီတာ19.9 25ရူကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာ
This program has come to you from the Voice of America,
Washington.